Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇန်နဝါရီလ19ရက်နေ့တနင်္လာနေ့ညနေပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ71.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မတင်ကြီးထိုက်ပါ
။ကျွန်တော်အောင်လင်းပါ။ဒီကနေ့ညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အကြမ်းဖက်တိုက်ခိုက်မှုအန္တရာယ်တွေကြုံခဲ့ရပြီးပထမဆုံးအကြိမ်ဖြစ်ဥရောပကနိုင်ငံခြားရေးဝန်ကြီးတွေပြေဆုံးဆွေးနွေးနေကြပါတယ်။ပြည်ချင်းပြည်နယ်မှာတင့်မောင်ခုံမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးခံထားရတဲ့တရုတ်နိုင်ငံသားတွေကိုမျက်မျက်တရဆက်ဆံမှုတရုတ်နိုင်ငံကမြန်မာအာဏာပိုင်တွေကိုတိုက်တွန်းလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးတန်တာကြော်နဲ့တူကြေညာပေးမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့ကချင်လက်နက်ကိုင်တပ်တွေဖမ်းဆီးသွားတဲ့မြန်မာအစိုးရရဲတပ်ဖွဲ့ဝင်တွေလွတ်မြောက်ရေးအခြေအနေကိုအရင်ဆုံးတင်ပြပေးမှာပါ
။ဘောအမေနဲ့ဆက်မနေ့ကနေလာခဲ့တာလေမင်းအဖေနဲ့ဒါလည်းမင်းကမိုးချုပ်သွားလို့ဒီနေ့ပဲရင်းချောက်ဖေးတွေကဆက်တော
့လောက်ကချင်းရင်းချင်းရဲ့အကျိုးတော်ဆောင်ဦးလမိုင်ခွန်ကြားပြောခဲ့တာဖြစ်ပါတယ်ဒီနောက်မှာတော့တန်လွင်မြစ်ကိုပိတ်ပြီးတော့တိဆောက်မဲ့ရေဂါတာတွေကိုတောင်းနေချီတဲ့ဒေသခံတွေကန့်ကွက်နေကြတဲ့အကြောင်းပညာရေးဥပဒေကိုစန့်ကျင်တဲ့ကျောင်းသားတွေရဲ့တပိတ်စာရတွေအပြင်နိုင်ငံတကာသတင်းဆောင်မတပုတ်ကိုလည်းဒီညနေပိုင်းမှာနှာစင်ကြရဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မအေးတန်နာကျော်တို့ကကြီးညာပေးကြမှာပါ
ပြည်ထောင်စုနိုင်ငံမှာလူသေးပျောက်တွေဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုတွေနဲ့ဘယ်ဂျီနိုင်ငံမှာကျန်းပတ်သမားတွေဖြစ်တန်တရားရှိသူတွေကိုနှိမ်နှင်းစီးနှင်းမှုတွေပေါ်ပေါက်ခဲ့ပြီးပထမဆုံးအကြိမ်ဖြစ်ဥရောပသမဂ္ဂ EU နိုင်ငံခြားရေးဝန်ကြီးတွေဒီကနေ့တွေ့ဆုံကြပါတယ်။ထိပ်သီးညီလာခံတရက်ရှေ့လာတဲ့မချင်းပါမီနိုင်ငံခြားရေးဝန်ကြီးတွေရဲ့အကျိုးစီးပွားပွဲတွင်အကျန်းဖက်ဝါဒတိုက်ဖြစ်ရေးနီလန်ပေါင်းစုံကိုဆွေးနွေးကြမှာပါ။ပြီးခဲ့တဲ့သတင်းပတ်ထဲဖော်ထုတ်နိုင်ခဲ့တဲ့အကျန်းဖက်တိုက်ခိုက်ဖို့ကြံစည်မှုကိုနောက်ွယ်ကနေအဓိကစီစဉ်ခဲ့သူဟာလွတ်မြောက်နေစေဖြစ်တဲ့အကြောင်းဘယ်ဂျီယံတရားရေးဝန်ကြီးကပြောဆိုထားတဲ့တစ်ချိန်တည်းမှာပဲဥရောပတစ်လောမှာလုံခြုံရေးတဲ့တတိထားဖို့လည်းတက်လှမ်းထားစေဖြစ်ပါတယ်။အကြံဖက်မှုကိုကြိုးကန်ခဲ့သူဖြစ်တန်တရားရှိသူထွက်ပြေးသိမ်းရှောင်သွားတယ်လို့ယူဆထားတဲ့ဂရိနိုင်ငံမှာဖမ်းဆီးလိုက်တဲ့လူလေးဦးထဲမှာလည်းမပါဘူးလို့ဘယ်ဂျီယံတရားရေးဝန်ကြီးခွမ်ဂင်းစာပြောဆိုခဲ့ပါတယ်။ဘယ်ဂျီယံမီဒီယာတွေမှာတော့အကြံဖက်ဖို့ကြံစည်သူဖြစ်အလိုရှိနေတဲ့သူဟာအက်ဖတယ်ဟာမစ်အပရူဖြစ်တယ်လို့လည်းဖော်ပြနေကြတာပါ။တဲ့28နှစ်အရွယ်မော်ရိုကိုနယ်ပယ်ဘွားဘယ်ဂျီယံနိုင်ငံသားနိုင်ငံရှိပိုင်းက Vavias မြို့မှာရှိတဲ့လျှို့ဝှက်အစ္စလမ်ဆွေးနွေးအဖွဲ့တစ်ဖွဲ့ကိုဥဆောင်သူဖြစ်နေလဲတန်တရားရှိနေကြပါတယ်ဒီချမ်းဖက်ဖွဲ့ကရဲတွေကိုချမ်းဖက်တက်ခတ်ဖို့ရှိနေချိန်မှာပဲပြီးခဲ့တဲ့ဇာတာပြင်းတွေကသူတို့ခိုအောင်ရနေရာကိုလုံခြုံရေးတပ်ဖွဲ့တွေဝင်ရောက်စီးနင်းခဲ့တဲ့အတွက်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားပြီးတန်တရားရှိသူနှစ်ဦးလည်းသေဆုံးခဲ့တာပါ
ဂျီမန်နိုင်ငံစာနာမျိုးတော်ကတမရအဘတ်ရာဘူမန်ဇူဟူဒီရဲ့အိမ်တော်နားမှာဟူသီသဘုံတွေနဲ့အစိုးရတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။စာနာမျိုးတော်မှာဒီကနေ့ဖြစ်ပွားတဲ့တိုက်ခိုက်မှုတွေမှာတနက်တွေပြည့်ဖောက်ခွဲမှုတွေဖြစ်နေမလို့အရက်သားတွေအဲ့ဒီနေရာကနေထွက်ပြေးကြရပါတယ်။နှစ်ဖက်ကြားအပြစ်ခတ်ရက်စဲဖို့သဘောတူခဲ့ကြပြီလို့တာဝန်ရှိသူတွေကနောက်ပိုင်းမှာပြောပေမဲ့လည်းတနက်နဲ့ပြစ်ခတ်မှုတွေကဖြစ်နေတော့မှာဖွဲ့စည်းပုံအခြေခံဥပဒေသေရေးဆွဲဖို့ခေါ်ယူတဲ့အစည်းအဝေးကိုနှောက်ယှက်တဲ့အနေနဲ့ဟူသီသဘုံတွေကသမရဟာဒီရဲ့အရာရှိချုပ်ကိုပြန်မေးဆွဲခဲ့ပြီးတော့ရပိုင်းအတွင်းမှာပဲတိုက်ခိုက်မှုတွေဖြစ်ပွားတာပါ။ရှီယာမွတ်စလင်သဘုံတွေဟာစာနာမျိုးတော်ကိုပြီးခဲ့တဲ့စက်တင်ဘာကလေးကဝင်ရောက်ထိန်းချုပ်ထားခဲ့တာဖြစ်ပြီးတော့အစိုးရတစ်ဖွဲ့စည်းဖို့သဘောတူညီချက်တရက်ကိုနောက်ပိုင်းမှာလက်မှတ်အရေးထိုးထားတာပါ။နှစ်ရှည်အုပ်ချုပ်လာခဲ့တဲ့သမရကိုလွန်ခဲ့တဲ့၃နှစ်မှာဖျောက်ချခဲ့ပြီးကြတဲ့ကပြဿနာတွေဇက်တိုက်ရှိနေတဲ့ယီမန်နိုင်ငံကိုရရှိဖို့သဘုံတွေနဲ့အယ်ခါအီဒါအပါဝင်အာရဗျကျွန်းဆွယ်မှာရှိတဲ့တခြားအဖွဲ့တွေကြိုးပမ်းနေကြတာဖြစ်ပြီးတော့မြို့တော်နဲ့တခြားဒေသတွေမှာတိုက်ခိုက်မှုတွေမချုပ်ငြိမ်းပဲဖြစ်နေပါတယ်ရှင်
။နိုင်ဂျီးရီးယားနိုင်ငံကနေနေဆက်ဖြတ်ကျော်တိုက်ခိုက်မှုအတွင်းစစ်သွေးကြွဘိုကိုဟာရမ်ဘွဲကကလေးတွေပါဝင်လူ60ထက်မနည်းကိုပြန်မေးဆွဲဖမ်းဆီးသွားခဲ့တဲ့အကြောင်းကင်မရွန်းနိုင်ငံတာဝန်ရှိသူတွေကပြောပါတယ်။စစ်သွေးကြွတွေကိုတားဆီးဖို့ကျိုးပန်းသူလူတော်များကလည်းတပ်ဖြတ်ခံခဲ့ကြရတယ်လို့အင်80လောက်ကလည်းမိရှုခံခဲ့ရတယ်လို့ပြောပါတယ်ကင်မရွန်ပြည်ရဲ့ဝန်ကြီးကတော့ပြန်ပြီးစစ်သမားတွေရဲ့ရက်ဆက်ကြမ်းကြုတ်ပြီးဥပဒေမဲ့တဲ့လုပ်ရက်တွေကိုဘယ်သူမှမတားနိုင်ခဲ့ကြဘူးလို့လည်းပြောဆိုခဲ့ပါတယ
်ပါကစ္စတန်နောက်ပြောက်ပိုင်းဒေသမှာအမေရိကန်အဝေးဒိန်ဒုံးရင်စီကားလို့ယူဆရတဲ့တိုက်ခိုက်မှုကြောင့်စစ်သွေးကြွ၄ဦးမကသေဆုံးသွားတယ်လို့ပါကစ္စတန်အရာရှိတွေကပြောပါတယ်အာဖဂန်နယ်ဇက်နာကမြောက်ဝါဇီရစ်စတန်ဒေသကတာလီဘန်တို့ရဲ့ခြံဝင်းတစ်ခုကိုပစ်မှတ်ထားပြီးတော့တနင်္လာနေ့မှာတိုက်ခိုက်ခဲ့တာလို့အရာရှိတွေကပဲပြောပါတယ်တိုင်းသာမျိုးနွယ်စုဒေသတွေမှာသတင်းတောက်တွေကိုခွင့်မပြုတာကြောင့်အဲ့ဒီသတင်းကိုတိကျအတည်ပြုလို့တော့မရပါဘူး ။ပါကစ္စတန်နိုင်ငံမှာကအဝေးရင်းဒုံးရင်နဲ့လာပြီးတော့ပြစ်ခတ်မှုတွေဟာနိုင်ငံရဲ့အချုပ်အခြာပိုင်ဆိုးမှုကိုထိပါစေတယ်ဆိုပြီးတော့လူများကဒီလိုတိုက်ခိုက်မှုတွေကိုမကြိုက်ပါဘူး။ဒါပေမဲ့အမေရိကန်တို့ကလည်းပါကစ္စတန်စစ်တပ်မရောက်နိုင်တဲ့နေရာတွေကစစ်သေးကြတွေကိုရှင်းလင်းပြဖို့အတွက်ဒရုန်းနဲ့တိုက်ခိုက်မှုတွေကထိရောက်တယ်ဆိုပြီးတော့ခိုင်ခိုင်မာမာပြောဆိုနေပါတယ်ရှင့်။
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သံမြန်မာဝိုင်းစီစဉ်ရဲ့တင်းနှင်းလာနေညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံကချင်းပြည်နယ်မှာမကြာသေးခင်ကတရားဝင်တစ်ထုတ်လုပ်မှုဆဆွဲချက်တွေနဲ့ဖမ်းဆီးခံထားတဲ့တရုတ်နိုင်ငံသားတွေဘေးကင်းလွန်ကျော်ဆောက်ရှောက်ထားဖို့နဲ့တရားဥပဒေနဲ့ညီဆွဲဖို့တရုတ်နိုင်ငံကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာတရုတ်နိုင်ငံသားတွေဖမ်းဆီးခံရတဲ့ကိစ္စနဲ့ပတ်သက်လို့ဆက်လက်စုံစမ်းစစ်ဆေးနေဆဲဖြစ်ပြီးတစ်တလုံးမှာဖမ်းဆီးခံထားသူတွေရဲ့လွန်ကျော်ရေးနဲ့ဥပဒေအရခန်းဆားခွင့်တွေပေးဖို့မြန်မာအာဏာပိုင်တွေကိုတိုက်တွန်းလိုတဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူဟွန်လီကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားခဲ့တာပါ။မြန်မာအစိုးရတာဝန်ရှိသူတွေကတော့ကချင်ပြည်နယ်ရင်းကတိမောက်ခိုလုပ်ငန်းတွေနဲ့ဆက်နွယ်ပြီးတရုတ်နိုင်ငံသား120လောက်ကိုဖမ်းဆီးထားတဲ့အကြောင်းကြေညာထားပါ။မြန်မာအာဏာပိုင်တွေဘက်ကတော့တရုတ်နိုင်ငံရဲ့စိုးရိမ်မခင်းတဲ့သဘောထားတွေကိုအလေးနဲ့ထားပြီးအမှုမှာပါဝင်ပတ်သက်နေသူတွေကိုကောင်းကောင်းမွန်မွန်ဆက်ဆံမှာဖြစ်တယ်လို့တုံ့ပြန်ချက်ရရှိထားတဲ့အကြောင်းလဲတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့ပါတယ်။ဒါတလုံးမှာတော့မြန်မာနိုင်ငံမှာရှိနေတဲ့တရုတ်တန်ရုံးနဲ့ကောင်စစ်ဝင်ရုံးတွေကတာဝန်ရှိသူတွေအမှုနဲ့ပတ်သက်လို့လိုက်ပါဆောင်ရနေတယ်လို့လည်းပြောဆိုခဲ့တာပါ။ဒီတော့တွင်မကြာသေးခင်ရပိုင်းတွေကဆက်လို့ကချင်လက်နက်ကင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားတပ်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့ကချင်ပြည်နယ်တွင်းမှာပိတ်မိနေတဲ့ရာနဲ့ချီတဲ့အရသားတွေထဲမှာတရုတ်နိုင်ငံသားအများအပြားလည်းပါဝင်နေတဲ့အကြောင်းတရုတ်ကွန်မြူနတီပါတီရဲ့အာဘော Global Times သတင်းစာကဖော်ပြခဲ့ပါတယ်။
မာလီနိုင်ငံဟာအီဘိုလာဗိုင်းရပ်စ်ပိုးကနေကင်းစင်သွားပြီလို့အစိုးရကကြေညာသွားပါတယ်။42နာရီစောင့်ကြည့်ပြီးတဲ့အထိရောဂါကူးစက်ပြန့်ပွားတာမရှိတော့လို့မာလီနိုင်ငံအီဘိုလာကနေကင်းစင်သွားပြီဖြစ်ကြောင်းမာလီကျန်းမာရေးဝန်ကြီးကဇန်နဝါရီလ18ရက်နေ့မှာကြေညာသွားတာပါ42နာရီဆိုတဲ့အချိန်ကတော့ Ebola virus ကင်းစင်ကြောင်းကြေညာဖို့လိုအပ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကသတ်မှတ်ထားတဲ့အချိန်ဖြစ်ပါတယ်။ဂီနီနိုင်ငံကအသက်2နှစ်အရွယ်ကလေးမလေး Ebola virus စပြီးတော့ကူးစက်တော့မာလီကတာဝန်ရှိသူတွေ virus ပိုးကူးစက်ပြန့်ပွားမှုကိုအများဆုံးထိန်းချုပ်နိုင်ဖို့လှုံ့ဆော်ခဲ့ကြတယ်လို့ WHO ရဲ့အစီရင်ခံစာအသစ်မှာပြောထားပါတယ်။မာလီမှာ Ebola ကြောင့်လူစုစုပေါင်း6ဦးသေဆုံးခဲ့ရတယ်လို့အစီရင်ခံစာထဲမှာပြောထားပါတယ်။တခြားနိုင်ငံ၃နိုင်ငံဖြစ်တဲ့ Guinea, Liberia နဲ့ Sierra Leone တို့က Ebola virus ကူးစက်ပြန့်ပွားမှုကလည်းအရှိန်ရော့ကျလာပြီလို့ WHO ကအရင်တစ်ပတ်ကပဲကြေညာခဲ့တာပါ။ဒါမဲ့လေ Ebola virus ကူးစက်ပြန့်ပွားမှုကမပြီးဆုံးသေးဘဲနဲ့ရောဂါကူးစက်ပြန့်ပွားနေတဲ့နေရာတွေရှိနေသေးတယ်လို့ WHO ကသတိပေးထားပါတယ်ရှင
်။သီးလင်္ကာနဲ့ဖိလစ်ပိုင်နိုင်ငံတွေပါဝင်ပုံရံမင်းကြီး Francis ရဲ့အရှာတလောသတင်းတစ်ပတ်ကြာခီးစဉ်ဒီကနေ့ပဲအဆုံးသတ်သွားပါပြီ။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကရီဇပန်ကျမ်းမှာတရားဟောကြားခဲ့ပြီးနောက်တနေ့မှာပဲရောမမျိုးကိုပြန်ကြွသွားခဲ့တာပါ1995ခုနှစ်တုန်းကပုတ်ရဲမင်းကြီးဒုတိယဂျွန်ပေါ်တရားဟောကြားခဲ့စဉ်ကလူ9000တက်ရောက်ခဲ့တဲ့ဒီပန်းကျမ်းမှာပဲကျင်းပခဲ့တဲ့တရားပွဲကိုအနီးအနားလမ်းတွေပေါ်မှာလာရောက်နားထောင်သူစုစုပေါင်း6တန်းလောက်ထိရှိခဲ့ပါတယ်တရားပွဲမှာတော့ဖိလစ်ပိုင်နိုင်ငံသားတွေအနေနဲ့စင်ရဲမွေးတည်မှုတွေစင်ရင်တုံတရားကင်းမဲ့မှုတွေအချင်းပြက်ချစားမှုတွေနဲ့လူအတိုင်းဝိုင်းမျိုးကိုလက်မခံကြဖို့လဲပုတ်ရဲမင်းကြီး Francis ကတိုက်တွန်းခဲ့တာပါဖိလစ်ပိုင်သမ္မတဘနီနိုအကီနိုနဲ့တခြားဆိုးရတာဝန်ရှိသူတွေနဲ့အတူရဟန်းမင်းကြီးတောက်ချန်လေးကတွေ့ဆုံရမှာလဲအလားတူပြောကြားခဲ့တာဖြစ်ပါတယ်ရိုမန်ကက်သလစ်ခရစ်ယာန်ဘာသာဝင်တန်း80ရှိပြီးအရှတ်တိုင်းမှာကက်သလစ်ခရစ်ယာန်အများဆုံးလည်းဖြစ်တဲ့ဖိလစ်ပိုင်နိုင်ငံကို1995ခုနှစ်ကပုပ်ရဟန်းမင်းကြီးဒုတိယဂျွန်ပေါ်ပြီးရင်ဒါဒုတိယအချိန်မြောက်ပုပ်ရဟန်းမင်းကြီးတပါးကြောက်ရွံ့လာတာလည်းဖြစ်ပါတယ်ပုပ်ရဟန်းမင်းကြီးရောက်ရှိနေချိန်မှာလုံခြုံရေးအတွက်ဖိလစ်ပိုင်အာဏာပိုင်တွေကစစ်သားနဲ့ရဲတပ်ဖွဲ့ဝင်ပေါင်း5000လောက်ကိုဖြန့်ချထားခဲ့တာပါအရင်တုန်းကဖိလစ်ပိုင်နိုင်ငံကိုလာဖို့စီစဉ်ခဲ့ဘူးတဲ့တခြားပုံရံမင်းကြီးနှစ်ပါးကိုတော့လုံးချံတက်ဖြတ်ဖို့ကြံစီတာလည်းခံခဲ့ရဘူးပါလေ
။အမေရိကန်ပြည်အောင်စုမှာနိုင်ငံသားအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်မာတင်လူသာကင်းဂျူနီယာရဲ့မွေးနေ့အထိမ်းအမှတ်ဖြစ်တဲ့ဒီကနေ့တင်းလာနေကိုနိုင်ငံတော်အားလိုက်ရဲ့သတ်မှတ်ထားပါတယ်။မာတင်လူသာကင်းဟာအလဘားမားပြည်နယ်မွန်ဂိုမရီမြို့ကဘက်စကားရီမှာလူယူလူမဲထိုင်ကုန်နေရာခွဲခြားသတ်မှတ်တာကိုအဆုံးသတ်သွားအောင်လို့စန့်ကျင်သပိတ်မှောက်မှုကြီးကိုဦးဆောင်ပြီးတော့1955မှာထင်ရှားကျော်ကြားလာတာပါ။1950ပြည့်လွန်တဲ့1960ပြည့်လွန်ကာလတွေမှာနိုင်ငံသားအခွင့်အရေးလှုပ်ရှားမှုကိုအဓိကဦးဆောင်သူတစ်ဦးဖြစ်ခဲ့ပြီးတော့မာချွန်ဝါ Washington လို့ခေါ်တဲ့1963ခုနှစ်ကနိုင်ငံသားအခွင့်အရေးတောင်းဆိုချစ်တဲ့ပွဲအတွင်းမှာသူဟောပြောခဲ့တဲ့ I have a dream မိန့်ခွန်းကလူသံပေါင်းများစွာကိုစိတ်သက်ခွန်အားပေးခဲ့ပါတယ်Mr. King က1964ခုနှစ်မှာ Nobel ငြိမ်းချမ်းရေးဆုရရှိခဲ့ပြီးတော့အဲ့ဒီတစ်နှစ်ထဲမှာပဲသမ္မတ Lyndon Johnson ကသမိုင်းဝင်နိုင်ငံသားအခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးပေးခဲ့ပါတယ်။1968ခုနှစ်မှာတော့လစာတန်းတို့ရရှိရေးအတွက်ဆန္ဒပြတဲ့လူမဲအမိုက်သိန်းလုပ်သားတွေကိုကူညီပေးဖို့တက်နက်စီပြည်နယ် Memphis မြို့ကိုတွားရောက်တုံးအေပြီလ4ရက်နေ့မှာအဲ့မြို့မှာလှုပ်ကြံခံခဲ့ရပါတယ်။ဇန်နဝါရီလ15ရက်နေ့မှာဖွားမြင်တဲ့ Mr. King ကိုဂုဏ်ပြုတဲ့အနေနဲ့ဇန်နဝါရီလ1ရက်ရက်တနင်္လာနေ့တိုင်းကိုသူ့ရဲ့အထိမ်းအမှတ်အားလဲရဖြစ်တဲ့သတ်မှတ်ဖို့1983ခုနှစ်မှာသမ္မတ Ronald Reagan ကလက်မှတ်ရေးထိုးပြဋ္ဌာန်းခဲ့ပါတယ်။ American နိုင်ငံသားတွေရက်ရွာလုပ်ငန်းတွေမှာပါဝင်ဖို့အားပေးတဲ့အနေနဲ့ Mr. King အားလဲရကိုနိုင်ငံမှာအများပြည်သူအကျိုးကိုဆောင်ရွက်တဲ့နေ့ဖြစ်တဲ့1994မှာလွှတ်တော်ကသတ်မှတ်လိုက်ပါတယ်။ဒီကနေ့ Martin Luther King နေ့မှာတော့ရုပ်တံကြီးပရိသတ်တွေမတူတဲ့လူမျိုးနွယ်တွေနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးကြဖို့အားပေးတဲ့အနေနဲ့ MTV ဂီတရုပ်သံ TV Line ကသူ့ရဲ့အစီအစဉ်တွေကို12နာရီကြာအဖြူမဲနဲ့ပြသမှာဖြစ်ပါတယ်။ဒါဟာ MTV ဂီတရုပ်သံ Line ရဲ့34နှစ်တာသက်တမ်းတွင်မှာပထမဆုံးအကြိမ်အဖြူနဲ့အမဲထုတ်လွှင့်ပြသတာဖြစ်ပါတယ်ရှင်
။ကမ္ဘာလူကြီးရဲ့တရားခံတွေရှိတဲ့အချမ်းသာဆုံးလူတွေဟာရှေ့လာမယ့်နှစ်ကြာရင်ကမ္ဘာကြီးရဲ့ကြိုးဝါမှုအများစုကိုပိုင်ဆိုင်လိမ့်မယ်လို့ဗြိတိန်ချေဆိုင်ပရဟိတာဖွဲ့တစ်ခုဖြစ်တဲ့ Oxfam ရဲ့အစိုးရခန်းစာကဖော်ပြပါရတယ်။ချမ်းသာသူတွေရဲ့ကမ္ဘာပေါ်ကပိုင်ဆိုင်မှုတွေတစ်နှစ်တည်းတစ်နှစ်တိုးလာရမှာရှင်းနေ2016ခုနှစ်ကျရင်50ရာခိုင်နှုန်းထိရှိမယ်လို့ဖော်ပြထားတာပ
ါ။ထိတ်တဲရောက်သတင်းတွေကိုကိုအောင်လေးဦးနဲ့မတ်အေးတန်နာကျော်တို့ကြီးညာပေးခဲ့တာပါရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးတင်ဆက်ပေးပါမယ်။ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကဖမ်းဆီးသွားတဲ့လုံခြုံရေးရဲတပ်ဖွဲ့ဝင်3ဦးလွတ်မြောက်ဖို့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့က KIA တပ်ရင်း6ကိုတွားရောက်ခေါ်ဆောင်နေပြီးဒီကနေ့ညပိုင်းမှာလွတ်မြောက်လာနိုင်ပွဲရှိနေပါတယ်။မြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးကတော့ရဲတပ်ဖွဲ့ဝင်3ဦးလွတ်မြောက်လာရင်နှစ်ဖက်အကြားတိုက်ပွဲတွေရပ်ဆိုင်းနိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်။ဖက်ကန့်ဒေသနဲ့ပတ်သက်တဲ့နောက်ဆုံးရအခြေအနေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်လမ်းပန်းဆက်သွယ်ရေးဝန်ကြီးဟာမိုးကောင်ကားမိုင်ဖက်ကန်လမ်းကြောင်းကိုကြီးစုစစ်ဆေးစဉ်လမ်းခီးမှာ KIA ကတားဆီးပြီးလုံခြုံရေးရဲတပ်ဖွဲ့ဝင်3ဦးကိုဖမ်းဆီးခဲ့တဲ့နောက်ဒီလ15ရက်နေ့မနက်ပိုင်းကစတင်ပြီးဖက်ကန်ဒေသမှာအစိုးရတပ်နဲ့ကချင်တပ်ဖွဲ့တွေအကြတိုက်ပွဲတွေစတင်ခဲ့ပါတယ်တိုက်ပွဲဖြစ်ပွားခဲ့တဲ့9ရက်မြောက်နေ့မှာတော့ရဲတပ်ဖွဲ့ဝင်တွေကိုပြန်လည်လွတ်မြောက်ရေးအတွက်တွားရောက်ခေါ်ဆောင်နေပြီလို့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြာကပြောပါတယ
်။ဘောကအမိန့်နဲ့ဘယ်လိုမနေ့ကနေလာခဲ့တာလဲ။မနေ့ကဖြစ်လာတာလား။မနေ့ကမိုးချုပ်သွားလို့ဒီနေ့ပဲရင်းချောက်ဖဲ့ရောဆက်တယ်လို့လုပ်ပြီးတော့မှအခုပဲတော့ခေါ်တယ်နေ့တော့ဆိုပြန်ရောက်လာမှာပါ။
KIA ဘူရဲ့ခွင့်ပြုချက်နဲ့ရဲတပ်ဖွဲ့ဝင်3ယောက်ကိုဖားကန့်ဒေသအခြေစိုက် KIA တိုင်ရင်6ကိုတွားရောက်ခေါ်ဆောင်နေပြီဖြစ်ကြောင်းနဲ့ည7နာရီလောက်မှာပြန်လွတ်လာပွဲရှိတယ်လို့ဦးလမိုင်ကွန်ကြာကပြောသွားတာဖြစ်ပါတယ်။ဒီကနေ့မှာတော့ဖားကန့်ဒေသမှာအစိုးရတက်တဲ့ KIA အကြတိုက်ပွဲတွေငြိမ်သက်နေတယ်လို့လည်းပြောပါတယ်။လေးရကြဖြစ်ပွားခဲ့တဲ့တိုက်ပွဲကာလအတွင်းမှာအစိုးရတက်ကလက်နက်ကြီးနဲ့ပစ်ခတ်ပြီးစခန်းသိမ်းထိုးစစ်စင်တာတွေရှိခဲ့တယ်လို့ KIA ဘက်ကလုံခင်းရဲစခန်းအပါအဝင်နေရာအချို့ကိုလက်ပစ်ဗုံးနဲ့တိုက်ခိုက်တာတဒါ၅စင်းလောက်ကိုမီးရှို့ဖျက်ဆီးခဲ့တာတွေရှိခဲ့ကြောင်းတစ်ချိန်တည်းမှာပဲအောင်ပါလီအပါဝင်ရွာ၃ရွာလောက်ကထောင်ထဲချီတဲ့အရက်သားတွေကိုစစ်ဘေးလွတ်ရာကိုပြောင်းရွှေ့ဖို့ဘာသာရေးလူမှုရေးအသင်းအဖွဲ့တွေကကူညီဆောင်ရွက်နေတာကိုအစိုးရစစ်တပ်ကငြင်းပယ်နေကြောင်းသတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။တရုတ်အစိုးရပိုင် Global Times သတင်းစာမှာတော့ပိတ်မိနေတဲ့ထောင်ထဲချီတဲ့အရက်သားတွေကြားမှာတရုတ်မျိုးသားကြောက်ကုန်တယ်နဲ့ကြောက်တူးသူရန်နဲ့ချီပြီးပါဝင်ကြောင်းဖော်ပြပါတယ်။မြန်မာငြိမ်းချမ်းရေးစင်တာ MPC ကအကြီးတန်းအကြံပေးဦးလောက်မောင်ရွှေကတော့ရဲတပ်ဖွဲ့ဝင်3ဦးကိုပြန်လွတ်ပေးခဲ့ရင်နှစ်ဖက်အကြားဆွေးနွေးပြီးရစက်ဆူလိုဖြစ်ပွားတဲ့တိုက်ပွဲတွေရပ်ဆိုင်းနိုင်မယ်လို့သုံးသပ်ပါတယ်။
အဲ့ဒီမှာပြည်ပကညီနိုင်ပြည်ရှင်အဖွဲ့ကစာတော်ကိုတော့တော်တော်ကြီးဦးအောင်မင်းတို့ပို့ထားတာတွေ့ပါတယ်။အဲ့ဒီဒီနယ်စုအောင်ပို့တယ်ဒါဦးအောင်မင်းတို့လည်းပို့တာ။အဲ့စာရဆိုရင်တော်တော်ဒီဘက်ကလည်းဒီကနော်တော့ဘာလို့ရဲဆိုတော့သူအဲ့လိုစာရင်တော့ဒီသူတို့အဲ့ဒီကနေနေပြတယ်ဒီဘွဲဆက်လုပ်နေတယ်လို့ပဲကျွန်တော်တို့ကနားလည်ထားပါတယ
်ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ TAT ခေါ်ဤပညာအကြံပေးအဖွဲ့ကပြောရေးဆိုခွင့်ရှိသူဦးတော်ခါကတော့သူ့အမြင်သဘောထားကိုအခုလိုပြောပါတယ
်ဦးရ
ချောင်းဆရာအနောက်ဘက်ခြမ်းကိုအစိုးရတပ်တွေတပ်ပြန်ဆုတ်သွားရင်ဒါအနေအထားတစ်ခုရပ်သွားမယ်အခုဒီမှာပြည်ပြခညီနိုင်ရှင်ရှင်ရဲ့ဖွင့်လဲရှိတယ်ကျွန်တော်တို့ဒီရေဒီလဲရှိတယ်ဒီ PCG လည်းရှိတယ်နော်ဒီ SCCD လည်းရှိတယ်ဒီလိုဂျားထဲမှာလုံဆောင်နေတဲ့အဖွဲ့အစည်းအကြီးကြီးတွေရှိရတာနဲ့ဒီလမ်းကြောင်းကနေမသွားဘဲနဲ့ဟိုအင်အားတုံးဖြည့်ရှင်းမယ်ဆိုတော့ဒီသဘောထားတွေကိုရည်ရွယ်ချက်တွေကိုကျွန်တော်တို့ကမချိုက်ဘူးဗျာချက်တာတော့ဖြစ်ခဲ့ပေမဲ့ဖြည့်ရှင်းမဲ့အပိုင်းတွေကိုနီးလမ်းရှိတယ်လမ်းကြောင်းရှိတယ်ဒီလမ်းကြောင်းတွေကိုဥပိ္ပခပြုတ်ပြီးတော့ရှင်းရင်အားနဲ့ပဲဖြည့်ရှင်းမယ်ဆိုတော့ကိစ္စကိုကျွန်တော်တို့ကဘဝမချဘူးဗျာ
ဥတော်ခါကဖာကန်ဒေတာတိုက်ပွဲမှာအစိုးရတပ်ကဓာတုလက်နက်လိုယူဆရတဲ့လက်နက်ကိုအသုံးပြုပြီးတိုက်ခိုက်ခဲ့တာရှိကြောင်းပြောဆိုပေမဲ့တခြားအတည်ပြုချက်တော့မရပါဘူးလောလောဆယ်မှာဖာကန်ဒေတာမှာဖြစ်တဲ့တိုက်ပွဲတွေကြောင့်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဆွေးနွေးနေတဲ့တနိုင်ငံလုံးအပြည့်ခိုက်ရစဲရေးစာချုပ်ချုပ်ဆိုရေးဟာအဟန့်တဖြစ်လာနိုင်ကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်ဒီကနေ့မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT အစည်းအဝေးကိုထိုင်းနိုင်ငံမှာကျင်းပနေပြီးဒီအစည်းအဝေးကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့ထပ်မံတွေ့ဆုံရေးကိုဆုံးဖြတ်ဖွယ်ရှိနေပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလက UPWC နဲ့ NCCT တို့ဆွေးနွေးပွဲမှာတော့လာမယ့်ပြည်ထောင်စုနေ့မှာတပြည်လုံးအပြစ်ခတ်ရက်စဲရေးစာချုပ်ကိုလက်မှတ်ရေးထိုးနိုင်ဖွယ်ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်။
ကုမိုးစော်ရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုကတော့တန်လွင်မြစ်ပေါ်မှာစောင့်မဲ့ရေကာတာတွေကိုဆန့်ကျင်ကန့်ကွက်နေကြတဲ့အကြောင်းကိုပြောပြပေးမှာပါ။တန်လွင်မြစ်ပေါ်မှာစောက်လုံမဲ့ရေကာတာ6ခုရပ်ပေးဖို့အတွက်မြန်မာနိုင်ငံတွင်းမှာရှိတဲ့အရက်ဖက်အဖွဲ့အစည်းတွေကဥဆောင်ပြီးဒေသခံပြည်သူ6000ကျော်ရဲ့လက်မှတ်တွေနဲ့မြန်မာနိုင်ငံလျှက်စစ်ဝန်ကြီးဌာနအပါအဝင်တရုတ်နိုင်ငံ၊ထိုင်းနိုင်ငံ၊တန်ယုံတို့ကိုအိတ်ဖွင့်ပေးစာပေးပို့လိုက်ပါပြီ။ရေကာတာဆောက်လို့ရေကရရှိမဲ့လျှက်စစ်စွန့်အင်90ရာခိုင်နှုန်းကိုတရုတ်နဲ့ထိုင်းကိုရောင်းချမှာဖြစ်တဲ့အတွက်ဒေသခံပြည်သူတွေအတွက်အကျိုးလဲမရှိတဲ့အပြင်ရေကာတာစီမံကိန်းဆောက်လို့မဲ့နေရာဒေသအများစုမှာငင်းချမ်းရေးတိဆောက်နေတဲ့နေရာဒေသတွေဖြစ်တဲ့အတွက်လည်းပြည်ရင်းပြည်ပခတွေမဖြစ်စေလိုဘူးလို့လည်းမြန်မာနိုင်ငံမြစ်ချောင်းများဆိုင်ရာကွန်ရက်ကပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ကပြောပြပေးပါမယ်ရှင်
တနင်္လာနေ့ဖြတ်တန်းစီစဉ်ရဒေတာတွေပေါ်မှာတိဆောက်မဲ့ရှမ်းပြည်နယ်အတွင်းမှာရှိတဲ့ကွမ်းလုံနောင်ဖာမိုင်းတောင်ရေကာတာအပါဝင်ကင်းနီပြည်နယ်အတွင်းမှာရှိတဲ့ရွာသိပ်ရေကာတာနဲ့ကင်းပြည်နယ်အတွင်းမှာရှိတဲ့ဟက်ကြီးရေကာတာစီမံကိန်းတွေကိုရပ်တန့်ပေးဖို့အတွက်လူမှုအဖွဲ့အစည်းပေါင်း100ကျော်ကဒေသခံတွေရဲ့ကန့်ကွက်လက်မှတ်ပေါင်း6000ကျော်ကိုစုစည်းပြီးမြန်မာနိုင်ငံလျှက်စစ်ဝန်ကြီးဌာနအပါအဝင်တရုတ်နိုင်ငံနဲ့ထိုင်းနိုင်ငံတန်ယုံတွေကိုအိတ်ဖွင့်စာပေးပို့ခဲ့ပါတယ်မငင်းချမ်းသေးတဲ့နယ်မြေတွေမှာရေကာတာ6ခုကိုရှီတိုးဆောင်ရမယ်ဆိုရင်တော့ပြည်တွင်းစစ်ပြည်ပခါတွေဖြစ်ပွားလာနိုင်တယ်လို့ဒေသခံတို့ရဲ့ဆုံရှုံနှင်နာမှုတွေလည်းများပြားလာနိုင်တယ်လို့မြန်မာနိုင်ငံမြစ်ချောင်းများဆိုင်ရာကွန်ရက်အဖွဲ့ကကိုစောတာဘုတ်ကပြောပါတယ်
ရေကာတာဒီဆောင်မဲ့ခါကြောက်ရှင်အခုချိန်မှာစီမံကိန်းလုံးမဲ့နေရာတွေတကယ်ကျွန်တော်ငင်းချမ်းရေးအခုကျွန်တော်တည်ဆောင်နေတဲ့နိုင်ငံဖွင့်ပို့ရငင်းချမ်းတည်ဆောင်နေတဲ့အခါမှာဒီရေကာတာဆောင်လုံးမဲ့နေရာကတကယ်ကောင်ဖစ်နေရာတွေ area တွေဖြစ်တယ်အရန်ကိုဟိုဒီခိုက်ကြည့်လို့ရှာလို့နေရဖြစ်တယ်အဲ့ဒီခါကျတော့ကျွန်တော်တို့ကအဲ့ဒီအဖွဲ့ဒီယုံကြည်မှုမဖြစ်ခင်မှာယုံကြည်မှုတည်ဆောက်နေတဲ့အချိန်မှာယင်းဒီမျိုးနမှုကြီးအကြီးအမားကြီးဝင်လာလို့ရှိလို့ရှိရင်ပို့ပြီးတော့ဒီနေရာမှာပြဿနာကိုယုံကြည်မှုပြပြစီပေါ့ပြဿနာဖန်တီးတယ်လို့ဖြစ်တယ်အကေအေးဒါဒီနေရာကြီးကိုလုံးမဲ့ဆိုလို့ရှိရင်ဒီကတာဆောင်မဲ့နေရာကတိုင်းဒေသကြီးကလည်းရွှေ့ပြောင်းရမယ်ပြီးတော့သူတို့ယဉ်ကျေးမှုတွေလည်းပြက်စီးမယ်အဲဒါပြီးတော့တဘာပေါင်းခြင်းလည်းအများကြီးထိခိုက်မယ်ဖြစ်မယ်ပြောရေကတာအကြီးဆုံးတွေဖောက်တဲ့အတွက်ကျွန်တော်တို့မြစ်အောက်ပိုင်းမှာပေါ့နော်ဒီကပိတ်ထားတဲ့အခါဒီစီးရတာမရှိတော့အခါနေပါသွားတဲ့အခါကျဆိုရင်ပိတ်နေရေစားငန်းကြီးတွေတိုးဝင်ဝင်ကြောက်လာလိမ့်မယ်တိုးဝင်လာခြင်းအဖြစ်ဘာဖြစ်မလဲဆိုတော့ကျွန်တော်တို့ဟိုကျွန်တော်တို့စိုက်ပျိုးမှုရဲ့မီဒီယာတွေပြက်စီးတယ်လို့ပြီးတော့ကျွန်တော်ရေချိုးရေစပါမှုတွေဖြစ်လာမယ
်အခုလိုရေကတာတိဆောက်နေမှုများကိုထိုင်းနိုင်ငံနဲ့တရုတ်နိုင်ငံတို့ကကုမ္ပဏီတွေက UCB ဆောင်ရွက်နေတာဖြစ်ပါတယ်ရရှိလာတဲ့အကျိုးရလဒ်အများစုကိုလည်းအဲ့ဒီနိုင်ငံတွေကအဓိကရောင်းချသွားမှာဖြစ်တယ်လို့ကိုစောတာဘုကရှင်းပြပါတယ်
။ဥဒေရခိုင်တို့ကြတော့တရုတ်နဲ့ထိုင်းကိုရောင်းမယ်ဗျာ။ရောင်းပြီးတော့ဆေးရခိုင်တို့အားလည်းပဲကျွန်တော်တို့ရမယ်ပေါ့။အဲ့တော့တနိုင်ငံလုံးတိုင်းတိုင်းပြည်ရှင်ကျွန်တော်တို့တိုင်းပြည်သားနိုင်ငံအနေနဲ့နဲ့နာတယ်။အဲ့ဒီဆေးရခိုင်တို့ကလည်းကျွန်တော်တို့အဲ့မှာရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီရလည်းယူမယ်။ပြီးတော့လက်ရှိအစိုးရကလည်းယူမယ်။အဲ့ဆိုလို့ရှိရင်အဲ့ဒီထဲမှာခွဲပြီးတော့ပိုရှန်နဲ့ရခိုင်တို့တရကန်၃၄ရခိုင်နှုန်းကတော့ကျွန်တော်ဒေတာခံနေတော့ဖြစ်မှာပေါ့ဒါဆိုလို့ရှိရင်ဒေတာခံရတော့လည်းအကျိုးမြတ်ရှိပါမလားပေါ့
ရီကရာဆောက်လုပ်တိဆောက်တဲ့နေရာတစ်ခုဖြစ်တဲ့ရှမ်းပြည်နယ်ကွမ်းလုံဒေသစီမံကိန်းအတွက်လမ်းသစ်တွေဖောက်လုပ်နေတာကြောင့်လဲလေယာဉ်မြေသိမ်းဆိတ်မှုတွေဖြစ်ပေါ်လာပြီးမဲ့တိတိကျကျဘယ်သူမှကင်တွယ်ဖြေရှင်းတာမျိုးမရှိဘူးလို့ဒေသခံတွေကဆိုပါတယ်ဒီစီမံကိန်းကြောင့်ဒေသခံပြည်သူတွေရဲ့ဆုံးရှုံးနင်းနာမှုတွေအတော်လေးများပြားလာတာကြောင့်အစိုးရတာဝန်ရှိသူတွေအပါအဝင်အကောင့်ထွက်ဖို့ဆောင်ရွက်နေကြတဲ့ကုမ္ပဏီတွေအနေနဲ့ပါတည်တည်ချာချာစဉ်းစားဆုံးဖြတ်သင့်တယ်လို့ကရင်မြစ်ချောင်းစောက်ကြည့်ရေးအဖွဲ့ကကိုစိုးတို့ကပြောပါတယ်။ကျွန်တ
ော်တို့မရနိုင်တဲ့အမားနော်အဲ့ဒီအခြေအနေဒီမရောက်ခင်မှာဒီဒီကြက်ပြန်လဲဆက်ဆက်ပြီးတော့မှဒီလူတွေနဲ့ဒီဒီကြက်ကြောင့်နင်းနေကြတာနော်စိတ်ပါဝင်ပြီးတော့မှဒီလူတွေဆက်ပြီးတော့စိတ်ပါဝင်ပြီးတော့မှဒီဒီကြက်ကြောင့်နောက်တစ်ခေါက်ပြန်ပြီးတော့ပြောင်းလဲဆက်ဆက်ဒီဒီချင်းလေကျွန်တော်နောက်ကနေရအစိုးရကိုရောနော်ဒီဒီခုရအတွက်မဟုတ်ဘူးသူတို့အတွက်လည်းပါတယ်ဒါကနော်အဲ့ဒါကြောင့်သူတို့နောက်တစ်ခါတော့ဒီကစစ်စစ်ကအပြင်လိုကိုပြင်ပတ်ဆက်ဆက်တယ်ကျွန်တော်
ဒီစီမံကိန်းဆောက်လုပ်ပြီးစီမဲဆိုရင်မြေကြီးလွှမ်းမိုးမှုကိုဟန်တာနိုင်တယ်လို့တန်လွင်မြေကြီးစီနုံတားငါအရေအတွက်နဲ့မြေအောက်ပိုင်းဆက်ပြိုးရေးတို့အတွက်ပုံမကောင်းမွန်လာမှာဖြစ်ပါတယ်။ဒါပေမဲ့ရေကာတာပြိုကျပျက်စီးမှုဖြစ်ပေါ်လာပါကလည်းဒေသခံတို့ကများစွာဆုံးရှုံးမှုတွေနဲ့ကြုံတွေ့လာရနိုင်တယ်လို့မြန်မာနိုင်ငံမြေချောင်းများဆိုင်ရာကွင်းရက်အဖွဲ့ကသဘောထားထုတ်ပြန်ထားပါတယ်။တန်လွင်မြေကအရှိတောင်အရှမှာဆယ်မြောင်းတာတမန်တွေပိတ်ဆို့ခြင်းမခံရတဲ့ဒဇင်းတဲသောမြေဖြစ်ပါတယ်။ဒီစီမံကိန်းဟာအမေရိကန်ဒေါ်လာတန်း9000ရင်းနှီးပြီးတော့မီဂါဝက် 9000 ကျော်ထုတ်လုပ်မဲ့တားဆန်းရည်အားလျက်စစ်စီမံကိန်းဖြစ်ပါတယ်။ဒီစီမံကိန်းဆက်လုပ်ပြီးစီမံဆိုရင်အရှိတောင်အရှမှာအကြီးမားဆုံးရည်အားလျက်စစ်စီမံကိန်းဖြစ်လာပါလိမ့်မယ်ခင်ဗျာ
။ဒါတော့ရန်ကုန်ခြေစိုက် BOE သတင်းတောက်ကိုထက်အောင်ရဲ့သတင်းပေးပို့ချက်ပါရှင်။အခုကတော့အစိုးရရဲ့ပညာရေးဥပဒေကိုစန့်ကျင်တဲ့ကျောင်းသားတွေရဲ့နောက်ထပ်လှုပ်ရှားမှုတစ်ခုကိုပြောပြပေးမှာပါ။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့ကျောင်းသားတွေဟာမန္တလေးကနေရန်ကုန်မြို့အထိသပိတ်မှောက်ချီတက်လမ်းလျှောက်ပွဲကိုလာမယ့်အင်္ဂါနေ့မှာစတင်လှုပ်ဆောင်မယ်လို့အသိပေးကြေညာလိုက်ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOE သတင်းထောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီကနေဦးစီးပြီးမန္တလေးမြို့ကနေရန်ကုန်မြို့အထိနယ်မြို့အသီးသီးကိုဖျက်ကာအစိုးရရဲ့အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ချီတက်လမ်းလျှောက်တဲ့တပိတ်ကိုစတင်တော့မှဖြစ်ကြောင်းကျောင်းသားတွေကဆိုပါတယ်။မန္တလေးမြို့မှာတော့နေမြို့အသီးသီးကနေရောက်နေကြတဲ့ကျောင်းသားတွေစုဝေးပြီးအိန္ဒိယဖျားကနေစတင်ထွက်ခွာကနေမြို့အသီးသီးကိုဖျက်ပြီးရန်ကုန်မြို့ထိရောက်အောင်ချီတက်ကြမယ်လို့ဆိုပါတယ်။ချီတက်လမ်းလျှောက်တဲ့တပိတ်ကိုဦးဆောင်သူတဦးဖြစ်တဲ့ကိုမင်းသွေးတစ်ကတော့ရက်ပေါင်း60အတွင်းအစိုးရကကျောင်းသားတွေကိုတရားဝင်ညှိနှိုင်းမှုတွေမလုပ်တဲ့အတွက်ကျောင်းသားတပိတ်ကိုအရှိန်မြင့်ရတာလို့ဆိုပါတယ်။
ဒီကတော့ကျွန်တော်ရဲ60အတွင်းမှာသူရကကျွန်တော်တို့တိတ်ဆုံစင်းနေလောက်တဲ့အတွက်ဒီလှုပ်ရှားမှုအကောင်းနဲ့ခေါ်တာပါ။နောက်မှကကျွန်တော်တို့အိန္ဒိယ14ကစီးရပါနေပြီးတော့အိန္ဒိယဖရားလေး900ကြီးစထွက်ခွေ။အိန္ဒိယကနေပြီးတော့မန္တလေးကျို့မပတ်ဖက်နဲ့ဒီမြို့ပြင်တဲ့လမ်းတိုင်းပဲကျွန်တော်ထွက်နေ။ဒီကားတဲ့နေရာတနည်းအနည်းလောက်ပဲဖြတ်ပြီးတော့လမ်းကြောင်းကတော့မန္တလေးခရိုင်ကတောင်တိုင်းဆွဲတာပေါ့။ကျွန်တော်အဲ့ရနေပြီးတော့မလေးကိုသွားမယ်မန္တလေးထွက်လာပြီ။ပလိကနေကြောက်တယ်ပေါ့။ဘယ်နေမှာကြောက်တဲ့ရောဘယ်နေမှာရောက်မလဲမသိဘူးခင်ဗျာတော့ကြောက်ချင်ကနေပြီးတော့အစင်လိုက်ဆိုရင်ကျွန်တော်မြင်းညံပခုတ်ကူပြီးတော့မကွေးပြီးတော့ကြည်ကြည်ရရင်တော့ပခိုးတိုင်းနောက်ချမ်းအတိုင်းပေါင်းတယ်ဆိုရွှေတောင်တို့ဇတလင်းတို့ကနေစစ30တိုင်းအောင်ဒီတော့တာကြီးအုတ်ကန်ရဲ့နေရပေါ်ဝင်မယ်ခင်ဗျာ
လက်ရှိမှာတော့မန္တလေးမြို့ကန်တက်ကုန်းဖုံကြီးကျောင်းမှာကျောင်းသားတွေတဲခွန်နေပြီးသူတို့နေထိုင်နေတဲ့နေရာကိုအာဏာပိုင်တွေကစောင့်ကြည့်မှတ်တမ်းယူတာတွေရှိတယ်ဆိုပြီးကိုမင်းသွေးတစ်ကဆိုပါတယ်
လေကြီးတော့ကျွန်တော်ဒီမန္တလေးကတကုန်းမှာတဲနေတယ်ကတကုန်းဖုံးကျောင်းမှာကျောင်းချင်းမှာတော့ဟိုကျွန်တော်မနေ့တနေ့ရတဲ့ရောက်တယ်ရောက်တဲ့နေ့ရစပြီးတော့ထောက်လိုက်ရေးစားပါတယ်နောက်ပြီးတော့အဲ့ဒီစားပါရတော့နေရာလည်းရှိတယ်ကျောင်းချင်းမှာထွက်လာတဲ့ကျောင်းသားတွေကိုဗီဒီယိုရိုက်တာတပုတ်ရိုက်တာလမ်းလုပ်ပြီးတော့အမှစောင့်နေကြတယ်ပေါ့
ပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကျောင်းသားတို့အစည်းအဝေးကနေအမျိုးသားပညာရေးဥပဒေကိုတပိတ်မှောက်ကြောင်းကြေညာခဲ့တာပါဒီနောက်နိုဝင်ဘာလထဲမှာပဲကျောင်းသားတွေက၄ရက်ကြာတပိတ်မှောက်ခဲ့ပြီးရက်ပေါင်း60အတွင်းအစိုးရအနေနဲ့သူတို့ကိုတရားဝင်ဆွေးနွေးဖို့အတွက်ကမ်းလှမ်းခဲ့ပါတယ်ဒီနောက်နိုင်ငံတော်သမ္မတရဲ့မိန့်ခွန်းနဲ့အစိုးရထုတ်သတင်းစာတွေမှာတော့အမျိုးသားပညာရေးဥပဒေရေးဆွဲရမှာကျောင်းသားလူငယ်တွေဆရာဆရာမတွေမိဘပြည်သူတွေပညာရေးနဲ့ပတ်သက်ဆက်နွယ်သူတွေကိုတင်ပြထားတာကြောင့်အချိန်ငယ်ညှိနှိုင်းဆောင်ရွက်ပြီးညှိနှိုင်းရရှိထားတဲ့ဥပဒေမူကြမ်းတွေကိုလွှတ်တော်ကအမျိုးသားပညာရေးဥပဒေဖြစ်အတည်ပြုပြဋ္ဌာန်းခဲ့တာဖြစ်ကြောင်းဖော်ပြခဲ့ပါတယ်။ဥပဒေများအတည်ပြုခြင်း၊ပြင်ဆင်ခြင်း၊ဖြည့်ဆွတ်ခြင်း၊ပယ်ဖျက်ခြင်းစတဲ့ဥပဒေရေးရာအာဏာတွေဟာဥပဒေပြုလွှတ်တော်မှာရှိနေတဲ့အတွက်ကျောင်းသားလူငယ်တွေရဲ့ဆန္ဒသဘောထားတွေကိုသက်ဆိုင်ရာလွှတ်တော်ကော်မတီများထံတင်ပြဆွေးနွေးနိုင်ဖို့အတွက်ပညာရေးမြင့်တင်မှုအကောင့်တွေဖော်ရေးကော်မတီကအကျိုးဆောင်ဖြစ်ဆက်ဆက်ညှိနှိုင်းပေးဖို့အစဉ်သင့်ရှိတယ်ဆိုပြီးရေးသားထားပါတယ် ကျောင်းသားတမကရီဆရာဆီယမတမကအဖွဲ့အစည်းတွေပညာရေးနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေကတော့သူတို့ဟာပညာရေးဥပဒေမူကျန်စတင်မရေးဆွဲခင်ကတည်းကအမျိုးသားပညာရေးဥပဒေမှာပါဝင်တဲ့အချက်တွေကိုအကြံပြုပြောဆိုထားခဲ့ပေမဲ့သူတို့ရဲ့ဆန္ဒသဘောထားတွေကိုလှည့်လူရှုပြီးရေးဆွဲထားတာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်
ရဲပေါင်း60ကြာပြီးတဲ့နောက်စနေနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ကျောင်းသားတွေကသူတို့ရဲ့တပိတ်မှတ်မှုကိုအရှိန်မြင့်တဲ့အနေနဲ့မန္တလေးမြို့ကနေသူတို့လှုပ်ရှားမှုကိုစတင်မှဖြစ်ကြောင်းနဲ့ရန်ကုန်မြို့မှာတော့15ရက်အတွင်းတပိတ်စခန်းဖွင့်မယ်ဆိုပြီးကြေညာထားပါတယ်ရှင်အခုကတော့မနေ့ပြန်အင်္ဂါနေ့ည9:00ရက်လေးလိုက်အစီအစဉ်မှာဆွေးနွေးမဲ့အကြောင်းအရာကိုသောရရှင်တို့နဲ ဒီမရီကလူငယ်တွေအကြားအရင်ကလက်ဖက်ရည်ဆိုင်ထိုင်တဲ့အလေးထားရှိကြရကလူငယ်အမျိုးသားတွေအကြားဘီယာဆိုင်ထိုင်တဲ့ရင်ကျေးမှုလွှမ်းမိုးနေပါတယ်။ခင်းတဲ့အညီပြောင်းလဲလာတယ်ဆိုပေမဲ့ဒါဟာကောင်းတဲ့ဘက်ကိုပြောင်းလဲတာလားဆိုးရုပ်လာတဲ့မြမလူငယ်တွေအကြားကလူမှုစရိုက်တစ်ခုလားဆိုတဲ့သောရရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လီလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေကျမတို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျမတို့ရဲ့ရုပ်ဖုန်းနံပါတ်က1323852554ဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာကိုအီးမေးလ်နဲ့ပဲဖြစ်ဖြစ် MP3 အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့လိုကြရတယ်ဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာက bambies@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ရဲ့ညနေပိုင်းရေဒီယိုအစီအစဉ်တွေကတော့မကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ညနေခင်းရေဒီယိုအစီအစဉ်တွေပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7ဂျူရုကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်။ VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုကတော့တနင်္လာနေ့ညနေခင်းအစီအစဉ်တွေအဆုံးမသတ်သေးခင်ချက်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါမယ
်။ပြည်ထောင်ငံမှာလူသေးပျောက်တွေဖြစ်ခဲ့တဲ့အထိတိုက်ခိုက်မှုတွေနဲ့ဘယ်ချင်းနိုင်ငံမှာအချမ်းဖက်သမားတွေဖြစ်တန်တရားရှိသူတွေကိုစီးနှင်နှိမ်နှင်းမှုတွေပေါ်ပေါက်ခဲ့ပြီးပထမဆုံးအကြိမ်ဖြစ်ဥရောပသမဂ္ဂ EU နိုင်ငံခြားရေးဝန်ကြီးတွေဒီကနေ့တွေ့ဆုံကြပါတယ်။ထိပ်သီးညီလာခံတရက်ရှေ့လာတဲ့မချင်းပါမီနိုင်ငံခြားရေးဝန်ကြီးတွေရဲ့အကျိုးအစီးအပွဲတွေအချမ်းဖက်ဝါဒတိုက်ဖြတ်ရေးနည်းလမ်းပေါင်းစုံကိုဆွေးနွေးကြမှာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာဖော်ထုတ်နိုင်ခဲ့တဲ့အချမ်းဖက်တိုက်ခိုက်ဖို့ကြံစည်မှုကိုနောက်ွယ်ကနေအဓိကစီစဉ်ခဲ့သူဟာလွတ်မြောက်နေစေဖြစ်တဲ့အကြောင်းဘယ်ဂျီယံတရားရေးဝန်ကြီးကပြောဆိုထားတဲ့ဒီချိန်ထဲမှာပဲဥရောပတလောမှာတော့လွန်ကျုံရေးအတွက်သတိထားကြဖို့တက်လှမ်းထားစေဖြစ်ပါတယ်။ယမန်နိုင်ငံဆန္ဒမျိုးတော်ကသမရအင်ဒိုအနီးမှာဟူတီတပုံတွေနဲ့စစ်ဘက်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဆန္ဒမျိုးတော်မှာဒီကနေ့ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေအတွင်းတနက်ဖြစ်ခဲ့မှုတွေပောက်ကွဲမှုတွေဖြစ်ပွားနေတဲ့အတွက်လည်းအရက်သားတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။မြန်မာနိုင်ငံကချင်းပြည်နယ်မှာမကြာခင်တုန်းကတရားမဝင်တိုက်ထွက်လို့မှုဆွဆွဲချက်တွေနဲ့ဖမ်းဆီးခံထားရတဲ့တရုတ်နိုင်ငံသားတွေဘေးကင်းလွန်ကျွန်အောင်ဆောက်ရှောက်ထားဖို့နဲ့တရားဥပဒေနဲ့ညီဆောင်ဖို့တရုတ်နိုင်ငံကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာတရုတ်နိုင်ငံသားတွေဖမ်းဆီးခံရတဲ့ကိစ္စနဲ့ပတ်သက်လို့ဆက်လက်စုံစမ်းစစ်ဆေးနေပြီးတက္ကသိုလ်မှာတော့ဖမ်းဆီးခံထားသူတွေရဲ့လွန်ကျွန်ရေးနဲ့ဥပဒေအရခန်းစားခွင့်နဲ့ပြောမြန်မာအာဏာပိုင်တွေကိုတိုက်တွန်းလိုတဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူဟောင်လေးကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားခဲ့တာပါ။ဒီမှာဆိုတော့တာဝန်ရှိသူတွေကတော့ကချင်ပြည်နယ်တွင်းကတင့်မောက်ခုံမှုလုပ်ငန်းတွေနဲ့ဆက်နေပြီးတရုတ်နိုင်ငံသား120လောက်ကိုဖမ်းဆီးထားတဲ့အကြောင်းကြေညာထားတာပါ။မြန်မာအာဏာပိုင်တွေကတရုတ်နိုင်ငံရဲ့စိုးရိမ်မခင်းတဲ့သဘောထားတွေကိုတော့အလေးထားတယ်ဆိုပြီးတော့လည်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာပါ။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Brian Maguliye ဖြစ်ပါတယ်ရှင်။ VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.